to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ29ရက် View American အတန်းရဲ့တင်းင်းလူနေညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်လေးကိုကျွန်မအများသိအောင်ကတာဝန်ယူတင်ဆက်သွားမှာပါ
ကျွန်မသင်္ကေတထိုက်ပါရှင်ဒီကနေ့ကျင်းပတဲ့ကမ္ဘောဒီးယားအထွေထွေရွေးကောက်ပွဲမှာတော့မရလတ်တွေကိုရေးတွက်နေကြပါပြီ။မြန်မာနိုင်ငံတဝန်ရေးကြီးမှုတွေကြောင့်လူပေါင်း 5,000 ကျော်ထိခိုက်ခဲ့ရပြီးအနည်းဆုံး 5 ဦးသေဆုံးခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့အင်အားဖြင့်ငလျင်ကြောင့်သေဆုံးသူ14ဦးထိရှိခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။သောတာရှင်နေနာဆင်ရမယ့်တင်းင်းလေးညရဲ့ထိတ်တန့်ရောက်သတင်းလွှာမှာတော့မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့မိုးများရေကြီးပြီးပြည်နယ်တိုင်းတချို့မှာမြေကြီးတွေစိုးရင်ရေမှန်းထက်ကိုတက်လာနေတဲ့အတွက်ဒေသခံပြည်သူတွေဘေးလွတ်ရာကိုရှောင်ရှားကြဖို့နဲ့မိုးလေဝသသတင်းတွေကိုစင်ဆက်မပြတ်နားဆင်ထားကြဖို့မိုးစလနဲ့လူကယ်ပြန်တာဝန်ရှိသူတွေကတိုက်တွန်းသတိပေးပြောဆိုလိုက်ပါတယ်
။ဒီနှစ်မှာပြည်ထောင်စုဖြစ်တဲ့နဂူဖြစ်လာတဲ့မတူဘူးကျင်းထန်တဲ့အချိန်တိုအတွင်းမှာအပြည့်စည်များတယ်။အဲ့ဒီသဘောတရားပြောင်းလဲမှုတွေရှိလာတယ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြင့်အေးပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။တင်းင်းတွင်ညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကမ်းမှာတော့မြမနိုင်ငံမှာနီးပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးပြစ်တွေကိုအထူးစီစဉ်ဖြစ်ဆွေးနွေးတင်ဆက်ထားပါရယ်။ဒါပြင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့မြမပြည်မှပေးစာများကဏ္ဍအပြင်ကဘာတလွားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါရယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။ကမ္ဘောဒီးယားနိုင်ငံမှာခမာနီအစိုးရပြုတ်ချပြီးနောက်ပိုင်း6ချိန်မြောက်ကျင်းပတဲ့ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာပြည်သူတွေမဲပေးခဲ့ကြပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်တစ်လျှောက်လုံးမှာတော့အခွင့်အရေးမမျှတမှုတွေအကြီးအကျယ်ရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကတခုတည်းသောအလားအလာရှိတဲ့အတိုက်ခံ CNRP ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုဖျက်သိမ်းလိုက်ပြီးနောက်မှာတော့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကထောက်ခံမဲ့အပြတ်အသတ်နဲ့အနိုင်ရဖို့တေချာနေပါတယ်။အတိုက်ခံ CNRP ကိုဖျက်သိမ်းတာကြောင့်ရွေးကောက်ပွဲအပေါ်ထိခိုက်နေရတဲ့အထက်ပြီးခဲ့တဲ့သတင်းဖတ်ကုံမှာအစိုးရကိုဝေဖန်တဲ့သတင်း website ပေါင်းတရားစင်ကျော်ကိုအစိုးရကရုတ်တရက်ပိတ်ပင်လိုက်တာကြောင့်ရွေးကောက်ပွဲအပေါ်အများယုံကြည်လက်ခံမှုအပေါ်မှာပိုပြီးတော့ထိခိုက်စေခဲ့ပါတယ်။ဒီကနေ့တင်းင်းကနေနဲ့မဲယုံနေစတင်ဖွင့်လှစ်ပြီးမကြခင်မှာပဲနိုင်ငံကို33နှစ်ကြာအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ကဇနီးဖြစ်သူနဲ့အတူဖနန်ပင်မြို့ပြင်ကမဲယုံကိုမဲပေးဖို့ရောက်လာခဲ့ပါတယ်။ဒီကနေ့စကားပြောဖို့အတွက်ဥပဒေကခွင့်ပြုမထားကြောင်းနဲ့ဥပဒေကိုလေးစားလိုက်နိုင်မှာဖြစ်ကြောင်းဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုခဲ့ပါတယ်။ကမ္ဘောဒီးယားရဲ့ရွေးကောက်ပွဲဥပဒေအရရွေးကောက်ပွဲမတိုင်ခင်တရက်နဲ့ရွေးကောက်ပွဲရဲ့အတွင်းစုစုပေါင်း48နာရီအတွင်းစီးရုံးလှုပ်ရှားမှုတွေကိုတားမြစ်ထားတာဖြစ်ပါတယ်။ဒီတားမြစ်ချက်ကိုအစိုးရကအသုံးပြုပြီး VOE ခမာဘာသာအစီအစဉ် website အပါအဝင်သတင်း website 15ခုကိုပြီးခဲ့တဲ့သတင်းဘက်ကမှပိတ်ပင်လိုက်တာပါ။ဒါပေမဲ့အစိုးရလိုလားတဲ့သတင်း site တွေကိုတော့ဆက်ပြီးဖွင့်ပေးထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံလမ်ဘောက်ကျောင်းမှာပြင်းအား 6.4 မဂနီကျူရှိတဲ့ငရင်လှုပ်ခဲတာကြောင့်14ယောက်ထပ်မနေသေးဆုံးပြီးတော့162ယောက်ကျော်ဒဏ်ရာရသွားပါတယ်။ငရင်ကြောင့်အင်ဂျီထောင်နဲ့ချီထိခိုက်ပျက်စီးခဲ့ပြီးတော့အရှိလမ်ဘောက်ခရိုင်ကငရင်တန်အပြင်းထန်ဆုံးခံခဲ့ရတာဖြစ်ပါတယ်။သတင်းတစ်ခုမှာတော့အဲ့ဒီဒေသကအင်ဂျီတထောင်ကျော်ထိခိုက်ပျက်စီးသွားတယ်လို့ဆိုပါတယ်။တနင်္ဂနွေနေ့မနေ့အစောပိုင်းကကမ္ဘာလက်ခီးသွားအားတွေအသွားလာများတဲ့လမ်ဘောက်ကျောင်းရဲ့မြောက်9ကီလိုမီတာအကွာမှာလှုပ်ခဲ့တာဖြစ်ပြီးတော့ငရင်ကြောင့်လူတွေဟာလမ်းတွေပေါ်နဲ့ခွင့်မြင်နေတဲ့ကိုထွက်ပြေးခဲ့ကြပါတယ်။လမ်ဘောက်ကျောင်းကရင်ဂျာနီတောင်ကိုတက်နေတဲ့တောင်တသမား126ယောက်ကိုရှာဖွေကယ်ဆယ်ဖို့အတွက်ကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေကြပြီးတော့အဲ့ဒီမှာနိုင်ငံသားတွေလည်းရာနဲ့ချီပါဝင်တယ်လို့ဆိုပါတယ်။ဒါပြင်နိုင်ငံသားနဲ့တောင်တသမား115ယောက်ကိုလည်းကယ်ဆယ်ထားပြီးဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ငရင်ကြောင့်ပျက်စီးဆုံးရှုံးမှုအခြေအနေတွေကိုစပ်ပြီးစုံစမ်းနေတယ်ဖြစ်တာကြောင့်ဒီဆုံးသူအရေးအတွက်လည်းထပ်တိုးလာနိုင်တယ်လို့အင်ဒိုနီးရှားဘေးဒုက္ခကယ်ဆယ်ရေးဌာနရဲ့ပြောခွင့်ရကပြောပါတယ်။ဒီငရင်ကအင်ဒိုနီးရှားအဲ့ဒီကျွန်းနားကဘာလီကျွန်းအထိပါရိုက်ခတ်မှုတွေရှိခဲ့တယ်လို့သိရပါတယ်။အင်ဒိုနီးရှားနိုင်ငံဟာပစိဖိတ်မီးတောင်ရေဝန်းဒေသမှာရှိတာကြောင့်မကြာခဏဆိုသလိုငရင်လှုပ်လေရှိပါတယ်ခင်ဗျာ
။ဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီကသူတီထောင်ခဲ့တဲ့ဇနူးဘီယပါတီကိုမနေ့ဖြန်တနစ်လာနေရွေးကောက်ပွဲမှာ မဲပေးမှာမဟုတ်ဘူးလို့ဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။မနေ့ပြန်ရွေးကောက်ပွဲကတော့38နှစ်တာကာလအတွင်းရောဘတ်မူဂါဘီမပါတဲ့ပထမဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။စစ်တပ်ရဲ့ဖိအားပေးမှုကြောင့်ပြီးခဲ့တဲ့နိုဝင်ဘာလတည်းရောဘတ်မူဂါဘီယာရုကနှုတ်ထွက်ခဲ့ရပြီးနောက်သူ့ရဲ့ဒုတိယသမ္မတအဖြစ်ကာလရှည်တာဝန်ယူခဲ့တဲ့အသက်85နှစ်အရွယ်အီမာဆန်မနန်ဂါဂွာကအာဏာရယူထားတာဖြစ်ပြီးသမ္မတရွေးကောက်ပွဲမှာရှင်းပြနေတာဖြစ်ပါတယ်။ရောဘတ်မူဂါဘီသမ္မတယာရုကနှုတ်ထွက်ပြီးနောက်ပိုင်းပထမဆုံးအကြိမ်အဖြစ်မနေ့ဖြန်ရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာပဲဒီကနေ့ညနေပိုင်းမှာသူကဟယ်ရီရာမြို့တော်ကသူ့နေအိမ်မှာရုတ်တရက်သတင်းစာရှင်းလင်းပွဲလဲလုပ်ခဲ့ပါတယ်။သူအနေနဲ့ဒီဇင်ဘာလထဲမှာယာရုကဆင်းပေးဖို့စီစဉ်ထားတဲ့အတွက်နိုဝင်ဘာလတုန်းကဆင်အနာသိမှုကမလိုအပ်ဘူးလို့လည်းသမ္မတဟောင်းကပြောပါတယ်။သူအရက်အရာကိုဇနီးဖြစ်သူ Grace ကိုဆက်ခံဖို့လိုလားခဲ့တယ်ဆိုတဲ့ပြောဆိုချက်တွေဟာလဲရုတ်တိမတန်ဘူးလို့သတင်းတောက်တွေကပြောဆိုခဲ့ပါတယ်ရှင
်။ Israel စစ်သားနှုတ်ကိုဝင်ရောက်ရိုက်တာကိုဗီဒီယိုရိုက်ကူးခံခဲ့တဲ့စေဂျော်သက်ပါလက်စတိုင်းမိန်ကလေးထောင်ကနေလွတ်လာပါတယ်။အသက်18နှစ်အရွယ်အဟက်တမီမီနဲ့သူမရဲ့မိခင်တို့ဒီကနေ့တနင်္ဂနွေနေ့မှာထောင်ကနေလွတ်လာတာဖြစ်ပါတယ်။သူတို့နှစ်ဦးလုံးထောင်ထဲ၈လအချမှတ်ခံခဲ့ရတာပါ။အသက်16နှစ်တမီရွယ်တမီမီရဲ့စစ်သားတွေကိုဝင်ရိုက်တဲ့ဗီဒီယိုကပြီးခဲ့တဲ့ဇန်ဘာလမှာပြန့်နှံ့ခဲ့ပြီးတော့တမီမီကိုသူရဲကောင်းဖြစ်စေခဲ့သလိုအစ္စရေးသိမ်းပိုက်မှုအပေါ်ပါလက်စတိုင်းတို့ရဲ့အာခံမှုသင်္ကေတတစ်ခုလည်းဖြစ်လာခဲ့တာပါနောက်ဘက်ကနဘီဆလာယွာကိုတမီမီပြန်လာချိန်မှာအောင်ပွဲကျင်းပဖို့ကိုလည်းသူမကိုထောက်ခံသူတွေပြင်ဆင်ထားကြပါတယ်မနေ့စနေနေ့တုန်းကတော့ဘက်သလီယမ်ဒေသတွင်းကသိမ်းပိုက်ထားတဲ့အနောက်ဘက်ကန်းကိုပိုင်းခြားထားတဲ့နေရာမှာတမီမီရဲ့ပုံကိုရေးဆွဲမှုနဲ့အီလီနိုင်ငံသားနှစ်ဦးနဲ့ပါလက်စတိုင်းတဦးတို့ကိုအစ္စရေးအာဏာပိုင်တို့ကဖမ်းဆီးခဲ့ပါတယ်။နေရာတတိုင်းပေါ်မှာတရားမဝင်ရေးဆွဲမှုနဲ့လူ3ဦးကိုဖမ်းဆီးခဲ့ကြောင်းနေဆက်ရဲကဖမ်းဆီးတာမှာထွက်ပြေးဖို့လည်းကြိုးစားခဲ့ကြောင်းအစ္စရေးနေဆက်ရဲတပ်ဖွဲ့ရဲ့ကြေညာချက်ကထုတ်ပြန်ထားပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့တင်းခွင်နေညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းရေကြီးရေရှမ်းမှုကြောင့်သေဆုံးသူအနည်းဆုံး5ဦးရှိပြီးတောင်းတဲ့ချီရေဘေးရှောင်နေကြရတယ်လို့အစိုးရတာဝန်ရှိသူတဦးကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်။နိုင်ငံတဝန်းရေကြီးရေရှမ်းမှုတန်ခံရသူပေါင်း 9,400 ကျော်ရှိတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူကပြောဆိုတာဖြစ်ပါတယ်။တေဆုံးသူ5ဦးရှိကြောင်းအတည်ပြုထားပြီးတေဆုံးသူအရေအတွက်ဒိုးလာနိုင်သေးတယ်လို့လည်းပြောပါတယ်။ပဲခူးမြို့နယ်ကရေဘေးရှောင်စခန်းကိုမနေ့စနေနေ့ကသမရဦးဝင်းမြန့်တွားရောက်ပါတယ်။နိုင်ငံတော်ရေကြီးရေရှမ်းမှုကြောင့်ရန်ကုန်မန္တလေးရန်ကုန်မော်လမြိုင်ယထာပြည့်စွတ်မှုကိုလည်းရပ်ဆိုင်ခဲ့ရပါတယ်။ပဲခူးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်တို့မှရေကြီးရေရှမ်းမှုတွေဖြစ်နေပြီးကယ်ဆယ်ရေးစခန်း163ခုဖွင့်လှစ်ပြီးကူညီကယ်ဆယ်ရေးဆောင်ရွက်နေရပါတယ်။ဖအံမြို့နယ်၊ပဲခူးမြို့နယ်၊ဘီလင်းမြို့နယ်နဲ့မတ်တောက်မြို့နယ်တို့ကမြစ်ကမ်းမြေနိမ်ပိုင်းနေကြသူတွေဘေးလွရာရွှေ့ပြောင်းကြဖို့တောင်ငူရွှေကျင်သားပေါင်းမြို့နယ်တွေအတွင်းကမြစ်ကမ်းအနီးနဲ့အနိမ်ပိုင်းမှာနေကြသူတွေအထူးသတိပြုကြဖို့လဲအမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီကထုတ်ပြန်ထားပါတယ်ရှင်
။ကျမ်းဖတ်ဝါရဆွဲဆွဲချက်နဲ့အမှုရင်ဆိုင်နေရတဲ့ American Christian သင်းအုပ်ဆရာ Andrew Branson ကိုလွှတ်ပေးဖို့အမေရိကန်ဘက်ကတောင်းဆိုချက်ကိုလိုက်ရောပေးမှာမဟုတ်ဘူးလို့တူရကီသမ္မတရေဂျက်တာယီအာရဝန်ကကတိပြုပြောကြားလိုက်ပါတယ်။တင်းအောင်ဆီယာဘရန်ဆန်ကိုလွတ်မပေးရင်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြောဆိုခဲ့တာပါ။ဒဏ်ခတ်ပိတ်ဆို့ခဲ့ရင်လည်းအလျှော်ပေးမှာမဟုတ်ဘူး။မိတ်ဆွေစစ်ကိုဆုံးရှုံးရမယ်ဆိုတာကိုလည်းမမေ့သင့်ဘူးလို့တူရကီသမ္မတအာရဝန်ရဲ့ပြောကြားချက်ကိုကူကားပြီးတော့တူရကီနိုင်ငံပိုင် TRD ရုပ်သံကထုတ်လွှင့်သွားပါတယ်။တူရကီသမ္မတကလက်တလောမှာအာဖရိကနိုင်ငံတွေကိုခီးသွားနေပါတယ်။အမေရိကန်စန့်ချင်ရေးလုံဆောင်ပြောဆိုမှုတွေနဲ့တိုက်တိုက်ဆိုင်ဆိုင်သမ္မတအော်ဒူဝါရဲ့အမှတ်ချက်လည်းထွက်ပေါ်လာခဲ့တာပါ။တူရကီအနေနဲ့ဘယ်သူ့ကိုမှဒူးထောက်မှာမဟုတ်ဘူးလို့လည်းပြည်ထောင်စုဝန်ကြီးဆူလိုင်မန်ဆွိုင်လူကပြောဆိုခဲ့ပါတယ်။တရားရုံးလုပ်ငန်းစဉ်အတွက်လိုအပ်ချက်အရာတင်းဟုတ်စရာဘရန်ဆန်ကိုဖမ်းဆီးထားရတာဖြစ်တယ်လို့တူရကီအစိုးရကတော့အခုကံပြောဆိုခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်သမ္မတအာရှရက်ဂါနီကဒီကနေ့တနင်္ဂနွေနေ့မှာ အင်းဒီချင်းပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတော့မယ့်အီမရန်ခန်းကိုတယ်လီဖုန်းဆက်သွယ်ပြီးရွေးကောက်ပွဲမှာအနိုင်ရမှုကိုဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုခဲ့သလိုကာဘူးမြို့တော်ကိုလာရောက်ဖို့ကိုလည်းဖိတ်ကြားခဲ့ပါတယ်။ခရစ်ကတ်အားကစားသမားအဖြစ်ကနေနိုင်ငံရေးလောကထဲကိုရောက်လာတဲ့အီမရန်ခန်းကလည်းအာဖဂန်သမ္မတဂန်နီရဲ့ဖိတ်ကြားချက်ကိုလက်ခံခဲ့သလိုပါကစ္စတန်ဝန်ကြီးချုပ်အဖြစ်တာဝန်လွှဲပြောင်းရယူပြီးတဲ့နောက်မကြာခင်မှာပဲအာဖဂန်နစ္စတန်ကိုလာရောက်မယ်အကြောင်းလည်းပြန်ကြားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကတော်မီလောင်ကျွမ်းမှုအတွင်းအဖွားဖြစ်သူနဲ့မြင်းငယ်အုပ်လိုတေဆုံးရကြောင်းမနေ့စနေနေ့ကအတည်ပြုပြီးတော့တေဆုံးသူအရေအတွက်လည်း၅ဦးရှိသွားပြီဖြစ်ပါတယ်။အသက်80အရွယ် Melody Bledsoe နဲ့မြစ်တော်ဆက်သူအသက်၅နှစ်အရွယ် James နဲ့အသက်၄နှစ်အရွယ် Emily တို့ပြီးခဲ့တဲ့ခြေသမီးနေ့က Reading မြို့စုံကသူတို့နေအိမ်မှာတော်မီလောင်ကျွမ်းမှုတွင်ပိတ်မိပြီးတော့တည်ဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့မိုးများရေကြီးပြီးပြည်နယ်တိုင်းတချို့မှာတော့မြေကြီးတွေစိုးရိမ်ရိမ်းမှန်းအထက်ကိုတက်လာနေတဲ့အတွက်ဒေသခံပြည်သူတွေဘေးလွတ်ရာကိုရှောင်ရှားကြဖို့နဲ့မိုးလေဝသသတင်းစကားတွေကိုစင်စက်မပြတ်နားဆင်ထားကြဖို့မိုးစလနဲ့လူကယ်ပြန်တာဝန်ရှိသူတွေကတိုက်တွန်းသတိပေးပြောဆိုလိုက်ပါတယ်နိုင်ငံတော်ရေဘေးအန္တရာယ်နဲ့ကြုံနေရတဲ့အခြေအနေတွေကိုမတ်စုမြတ်မွန်ကစူးစီးတင်ပြပေးထားပါတယ်
မြန်မာနိုင်ငံတော်ဝန်ဒီသတင်းပတ်တွေအတွင်းမှာမုတ်တုံမိုးကဆက်လက်အားကောင်းနေပြီးမိုးတက်လေပြင်းတွေကြာရောက်နိုင်တယ်လို့မြေရေတွေကနှစ်ပေါင်း50ကျော်အတွင်းမကြုံစဘူးစိုးရိမ်ရိမ်းမှန်းအထက်အတော့ကိုကျော်လွန်တဲ့အထိမြင့်တက်နေတဲ့အတွက်ရေဘေးတင့်ဒေသတွေကဒေသခံပြည်သူတွေတဘာဝဘေးအန္တရာယ်အထူးသတိထားကြဖို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်ဒီကနေ့ဇူလိုင်လ29ရက်နေ့တနင်္ဂနွေနေ့ရက်နောက်ဆုံးမိုးလေဝသတိုင်းထွာချက်တွေကိုမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။
မိုးလေသာတော့ကျွန်တော်တို့ဒီမောပရင်မှာတော့ဒေသနဲ့မိုးကြီးနိုင်နေတယ်ပေါ့နော်။ဘူဒိုင်းဒီကကြီးကျွန်တော်ရခိုင်ပြည်နယ်၊ပြည်နယ်ကဒီကကြီးကချင်ပြည်နယ်တွေမှာတော့နေရာကွက်မိုးကြီးနိုင်တယ်ပေါ့နော်။အောက်ဆုံးနေရာနဲ့ဒီတော့မျက်လောက်ကျန်တော့နည်းနည်းအားကောင်းလာမယ့်နေရာရှိတယ်။ဒီနေ့ကတော့နေထူးကြတော့ရာလီတန်းရပေါ့နော်။ရာလီတန်းဒီကကြီးမှရှိတဲ့ဒီငဝင်မြစ်မှာပေါ့နော်။ဒီကဘောင်းမှာတော့လက်ပြန်တော့ဆိုတော့ဒါဆိုရင်မရောက်နိုင်ဘူး။အဲ့ဒီမှာရှိနေတဲ့ဒီနေတော့ဒီအထူးသတိပြုနေဆိုင်နေတယ်ပေါ့နော်။ဒီလိုမျိုးရေဆက်ပြီးတော့တက်လာမယ်ဆိုတော့ဒါရေကြီးကင်းတဲ့နေရာလေးကိုဟိုအများဆုံးရှိပြောင်းနိုင်ဖို့တော့ဒါကျွလိန်နေနဲ့ထားဖို့တော့လိုပါတယ်ခင်ဗျာ။ဟုတ်ကဲ့
။လက်ရှိအခြေအနေမှာတော့မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အထူးသဖြင့်မွန်ပြည်နယ်မကွေးတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့ပဲခူးတိုင်းဒေသတွေမှာမိုးများရေကြီးပြီးတော့ရေလွှမ်းမိုးမှုတွေအကြီးအကျယ်ဖြစ်နေပါတယ်။ရေဘေးတင့်ဒေသကပြည်သူတွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားသလိုလိုအပ်တဲ့အရေးပေါ်စားနပ်ရိက္ခာတောက်သုံးရည်နဲ့စေဝါပစ္စည်းတွေကူညီထောက်ပံ့ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဒီလိုချိန်ခါမှာအရေးကြီးဆုံးကကျွန်တော်တို့ဝန်ကြီးဌာနမှာ hotline helpline ဆိုပြီးတော့ကျွန်တော်တို့မှအရေးပေါ်ဖုန်းနေရှိတယ်ခင်ဗျာ။အဲ့ဒါကိုကြေညာထားတဲ့အတိုင်းပဲ0963434666 0963434999ဒါကိုဆက်သွယ်ပြီးတော့ confirm လုပ်ဖို့ပေါ့သတင်းတွေကိုတတိပြုချက်ရယူဖို့စုံစမ်းဖို့ဆက်သွယ်ပြီးတော့မရှင်းလင်းတာချင်းပြည်သူတွေကမေးမြန်းဖို့လိုပါတယ်။အရေးကြီးဆုံးကတော့အခုကျွန်တော်တို့ကိုယ်တိုင်လည်းတွေ့ခဲ့တယ်ဟိုလူတွေကနေရာနဲ့လူဦးရေနဲ့မမျှဘူးဆိုတဲ့နေရာတွေတချို့နေရာတွေမှာတွေ့တယ်ချက်ချက်သိသိနေရတယ်လူတွေအများကြီးစုပေါင်းနေခံရတယ်အဲ့ကြတော့ဆက်ယောဂါကပြန့်နှံ့လူတွေတယ်အဲ့လိုမဖြစ်အောင်ကတော့ဟိုတကူရေးတန့်ရှင်းရေးလုပ်ဖို့လည်းအလွန်ခက်တယ်လူအများနဲ့နေရတဲ့အခါမှာအဲ့တော့လက်တန့်ရှင်းရတော့ရေးကြီးပဲလက်ကိုတန့်ရှင်းအောင်ထားဖို့စားတော့တည်ကြရင်ပြစ်ထားပြီးတော့စားတော့ခုလိုလူတယ်တော့မတိုးမဖို့ဘူးလို့ယူဆရတဲ့ဟာပူနွေးတဲ့ဟာဒါမျိုးကိုဒီယူဆိုင်ဖို့လိုပါတယ်ခင်ဗျာအစားတော့နေဆိုရင်တော့
ကျွန်
တော်ကတော့ဒီကလေးကတိတိလေးတွေတကြီးရွယ်ဟိုဒီပုံဝန်ဆောင်တွေဒါတွေကအထူးပြည့်ဆိုင်ဖို့လိုတယ်မတန်ဆွမ်းနေဒါတွေကအထူးပြည့်ဆိုင်ဖို့လိုတယ်သူတို့လည်းကျွန်တော်တို့အခုပို့ပြီးတော့ပြည့်ဆိုင်ပြီးတော့ကျွန်တော်တို့ဆောင်ရွက်ပြပ
ါအခုလက်ရှိအခြေအနေမှာတော့အေယာဝတီမြစ်တန်လွင်မြစ်စစ်တောင်းမြစ်ရွှေကျင်မြစ်ပဲခူးမြစ်ဘီးလင်းမြစ်နဲ့တိုးမြစ်ငဝင်မြစ်တွေကစိုးရိမ်မှအထက်ကိုကျော်လွန်နေပြီးတော့စိုးရိမ်မှအမြင့်ဆုံးအဆင့်ထိကိုရောက်ရှိနေတဲ့အနေအထားဖြစ်တယ်လို့မိုးစလာညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကအခုလိုပြောပြပါဗျာဒီ
နေ့တိုင်းတော်လူရရှိတဲ့တိုင်းတော်ပြည်ရဲ့ဆိုရင်ဒါနှစ်ပေါင်း50မိနစ်ပြန်ပါဘောနော်ဘူးမြေရဲ့ဒီအမြင့်ဆုံးရေမှတ်ကိုရောက်ရှိခဲ့တဲ့အနေအထားမျိုးရှိပါတယ်တမမီရာဒါပန်းမြို့မှာဆိုရင်တော့ကျွန်တော်တို့ဖားပြီးခွဲတော့ဘောနော်ငါးပြီးခွဲတော့ဒါဆိုရင်မှန်ထမရှိနေပါတယ
်ဟုတ်ကဲ့
အဲ့လိုပဲကျွန်တော်တို့ဒီဘီနေမီဘောနော်ဘီနေမီရာဘီနေမျိုးမှာကျွန်တော်တို့နှစ်ပြီးခွဲတော့ဆိုရင်မှန်ထမကျွန်တော်ရောက်ရှိနေဘောနော်နောက်နေ့မှာလည်းဒါဆိုရင်မှန်ထမ
ဆက်ပြီးတော့အစီအစဉ်ဥမှန်အနေထားရှိပါတယ်
။ဒါကြောင့်ဒီလိုမြေရေလွှမ်းမိုးမှုနဲ့ရေတိုက်စားမှုကြောင့်မြေပြိုကျမှုဖြစ်နိုင်တဲ့ဘေးအန္တရာယ်ကျရောက်နိုင်တဲ့နေရာတွေကနေပြီးတော့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကဒေသခံတွေကိုအရေးပေါ်ရွှေ့ပြောင်းခိုင်းနေဆိုရင်ပြည်သူတွေဘက်ကလိုက်နာပြီးတော့အများဆုံးရွှေ့ပြောင်းကြဖို့နဲ့မတန်ရှင်းတဲ့ရေတွေကနေတဆင့်ရတတ်တဲ့ကူးစက်ရောဂါတွေကိုအထူးသတိထားကြဖို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းသတိပေးပြောဆိုပါတယ
်။ဒီနှစ်မှာပြည်ပထဏဖြစ်တဲ့ငဘူးဖြစ်လာတဲ့မတူဘူးကျင်းထန်တယ်အချင်းတို့အတွင်းမှာအပြက်စီးများတယ်အဲ့သဘောတရားပြောင်းလဲမှုတွေရှိလာတယ်အဲ့ပြောင်းလဲမှုတွေရှိလာတာကိုပြည်သူကဟိုငါအရင်တော့လည်းဒါဖြစ်နေကြရည်ကြီးတဲ့နေရာတွေဒါငါရည်ကြီးနေကြပဲလို့ဒီလိုမရဘူးအခုတခါရည်ကြီးတာဒီအန္တရာယ်ရှိသောရည်ကြီးခြင်းလည်းဖြစ်နိုင်တယ်ဆိုပြီးတော့ဟိုပို့ပြီးတော့တွက်ထားဖို့လိုတယ်လို့ပို့ပြီးတော့တွက်ထားဖို့လိုတဲ့အတွက်ကြောင့်ခုနကတော့ပြောသလိုရှောင်ရှားမဲ့အရာတွေကြိုတင်လုပ်ထားမဲ့အရာတွေမှာနှောက်နှီးလို့မရဘူးခင်ဗျအဲအဲ့ဒီဟာတွေကိုတော့ကျွန်တော်ပြည်သူတွေကိုပြင်းစကားပါခြင်းနဲ့
နိုင်ငံတော်ပြည်သူတောင်းတဲ့ချီရေဘေးတင်နေချိန်မှာတော့ဒုတိယသမ္မတဦးဟင်နရီဘန်တီယူဦးဆောင်တဲ့အမျိုးသားသဘာဝဘေးအနေနဲ့ဆိုင်ရာစီမံခန့်ခွဲမှုကော်မတီကလည်းဦးဆောင်ပြီးတော့အရေးပေါ်ကူညီကယ်ဆယ်ရေးတွေဆောင်ရွက်ပေးနေပေမဲ့လို့ရေဘေးတင်ပြည်သူတွေအတွက်ထိရောက်တဲ့ကူညီကယ်ဆယ်ရေးတွေကတော့အရေးပေါ်လိုအပ်နေတဲ့အနေအထားဖြစ်ပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။အခုဆက်ပြီးတော့တနင်္ဂနွေညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာနှီးပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးဖြစ်တွေကိုမတ်စုမြတ်မွန်ကအပိုင်း၃ပိုင်းခွဲပြီးအထူးစီစဉ်ဖြစ်တင်ဆက်ပေးနေပါတယ်ဒီကနေ့ထုတ်လွှင့်ပေးမယ့်တတိယပိုင်းမှာတော့နှီးပညာအပြောင်းလဲကြောင့်မကြခင်အနာဂတ်မှာသတင်းမီဒီယာဖြန့်ဖြူးမှုအပိုင်းဘယ်လိုပြောင်းလဲမှုတွေထပ်ဖြစ်မလဲဆိုတာကိုတင်ပြထားပါတယ်နှီးပညာအပြောင်းလဲတက်ရောက်မှုအပေါ်လေ့လာနေသူတွေသတင်းမီဒီယာလုပ်ငန်းလုပ်နေကြသူတွေနှီးပညာတိုးတက်ရေးပံ့ပိုးနေသူတွေနှီးပညာအခြေခံဝန်ဆောင်မှုပေးနေသူတွေကိုတွေ့ဆုံမေးမြန်းပြီးမတ်စုမြတ်မွန်စီစဉ်တင်ဆက်ပေးထားပါတယ
်ဒီနေ့ခေတ်မှာကိုနဲ့မကွာတည်သွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိချင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီသတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်။သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီအွန်လိုင်းကိုအဓိကအားကိုးလာကြတဲ့အတွက်အသစ်အစ်ပေါ်နေတဲ့နည်းပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်။ဒီလူဦးရေတရားရဂိုင်းနှုန်းနှီးပါလုံးအင်တာနက်ချိတ်ဆက်ဆက်သွယ်သုံးနေကြတဲ့မြန်မာနိုင်ငံမှာနည်းပညာပြောင်းလဲမှုကြောင့်မလို့မကြခင်အနာဂတ်ကြရဲ့သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြည့်ကြရအောင်ပါရှင်
။ New Media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံသုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်။သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်သံသတင်းပုံစံနဲ့ပေးတာကပိုပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ်။ Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့နည်းပညာဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်ပါတယ်
။အဓိကတော့ကျွန်တော်တို့ကဒီတော်တော်များများတဲ့စီမီဒီယာတွေမှာ social media တွေဒီ co page တွေရှိကြတယ်ပေါ့။ page ကတော့အထူးဆုံးပါ။နောက်တစ်ခုကတော့ဘာလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလောက်လာကြတယ်ပေါ့။ web tv လောက်လာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီတို့ရဲ့ tv viewer ပေါင်းအတန်းနဲ့ရှိချည်တယ်။ဆိုအခုနောက်ပိုင်းကတော့ကျွန်တော်ခင်တာကတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ TV web TV ကိုပိုခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကတော့ကျွန်တော်တို့အင်တာနက်ဈေးကြီးတဲ့အတွက်ကြောင့် TV ကိုအင်တာနက်ပေါ်ကသိမ်းမကြည့်ကြအောင်အခုကတော့အင်တာနက်ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့် mobile ပေါ်ကနေပြီးတော့ဒီ media ကို TV program နဲ့ကြည့်တဲ့ဟာတွေကတဖြည်းဖြည်းများလာပါတယ်ခင်ဗျဟုတ
်ဒီပညာပြောင်းလဲလာတာရောပရိသတ်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်မှနောက်၃နှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘလို့ပြောင်းလဲသွားနိုင်ပါသလဲကိုကြည့်ချင်တဲ့အကြောင်းအရာကိုကိုကြည့်ချင်တဲ့အချိန်မှာရွေးချယ်နိုင်မဲ့ video on demand ပုံစံတွေပို့ပြီးတော့ခေတ်စားလာလိမ့်မယ်လို့မြစီမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကခန့်မှန်းထားပါတယ
်ကျွန်တော်ထင်တယ်ဒီလက်ရှိ traditional media လို့ပြောတဲ့ခုနလိုပေါ့နော်ပုံနှိပ်website လည်းအတိုင်းအတာတစ်ခုတည်းဟိုအခုက traditional အောင်ဖြစ်လာပြီ။အစကတော့ new media ပေါ့။ပြီးခဲ့တဲ့10နှစ်လောက်က website ဆိုတာ new media ပေါ့နော်။အခုက website က traditional media ဖြစ်သွားပြီးတော့ social media က new media ဖြစ်လာတယ်ပေါ့နော်။အဲပြီးတော့ TV ပေါ့။ဒါတွေဆက်ရှိနေဦးမှာပါ။ပြီးခဲ့တဲ့3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါ။အဲဒါပေမဲ့သူတို့ဘလို့ပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘလို့ content တွေရှိဆိုတော့မေးခွန်းပဲရှိမယ်။ဒါပေမဲ့တစ်ဖက်မှာလည်းလူတွေကဘလို့ဟာမျိုးအထူးသဖြင့်မြန်မာပြည်ရဲ့အနေအထားပေါ့မြန်မာပြည်ရဲ့အနေအထားဆိုတာဥပမာပြင်ကျွန်တော်တို့ internet speed ပေါ်မှာမူတည်သလိုဟို smartphone internet penetration content အဲ့လိုအကြောင်းအရာတွေမှာမူတည်ပြီးတော့လူတွေကတော့ဘလို့ပဲဖြစ်ဖြစ် video on demand လို့ခေါ်တဲ့ကိုကြည့်ခြင်းတဲ့ဟာကိုကိုကြည့်အချိန်ကြီးကြည့်နိုင်တဲ့ဟာမျိုးပို့ပြီးတော့လုပ်လာမှာအဲ့တော့ဘလို့လဲဆိုဥပမာပြင်အခုဆိုရင် iFlix တို့ Netflix တို့ရှိတယ်အဲ့လိုမျိုး model ဆန်းဆန်းအဲ့လိုမျိုး content တွေကဒါမြန်မာပြည်သူတွေပို့ပြီးတော့လေမြန်မာပြည်သူတွေပို့ပြီးတော့ရွေးချယ်ကြလာလိမ့်မယ်သူတို့ကြည့်ခြင်းတဲ့ဟာကိုအချိန်ကြီးကြည့်နိုင်တယ်အဲ့ဒီအချိန်မှာကိုက content ကိုရှိနေဖို့ပဲအရေးကြီးတယ်ကျွန်တော်တို့သူတို့ကိုသူတို့က24နာရီထိုင်ကြည့်နေမှာလည်းမဟုတ်သလိုသူတို့ဟိုဘယ်အချိန်မှကြည့်တယ်ဆိုတော့လေကိုမမှန်းနိုင်ဘူးသူတို့ကြည့်ခြင်းတဲ့အချိန်သူတို့ကြည့်ခြင်းတဲ့ content ကိုပေးနိုင်မယ်ဆိုတော့ခက်ကဒါ3-4နှစ်ပြည့်မှရောက်မှာအဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲ
မြန်မာနိုင်ငံမှာလက်ခံ smartphone သုံးသူတွေဘက်က data အသုံးပြုမှုပိုများလာတာကြောင့်လဲ online ပေါ်မှာ video content တွေပို့ပြီးတော့များလာနိုင်တယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ်
အဓိကတော့ဒီ technology ကအမြဲတမ်းပြောင်းနေတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ဒီ mobile အသုံးပြုလူတွေ demand နေပေါ့နော် demand ကအရင်များလာတယ်ဟုတ်ရင်တော့ဆိုရင်ကျွန်တော်တို့ကဒီ mobile phone မှာဒီ SMS တို့ဒီဟာတို့ပဲပါတယ်ပေါ့နော်အခုနောက်ပိုင်းကကြာ data သုံးတဲ့ rate ကအရင်များလာတယ်ဆို mobile operator တွေကအစားမလုပ်လာလဲဆိုတော့အဲ data ကိုသူပြီးတော့ promotion တွေပေးလာကြတယ်ဥပမာဒီ phone ပြောတာနဲ့ SMS ပို့တာမဟုတ်ဘဲနဲ့ဥပမာ data ဘယ်လောက်ဝယ်ရင်ဘာပေးမယ်လို့ညာပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တို့နေမြင်တာကတော့ဘာလဲဆိုတော့နောက်3နှစ်မှာကျွန်တော်တို့ကဘာလဲဆိုတော့ဒီ data တွေဈေးပေါ်လာတဲ့အတွက်ကြောင့် video တွေ content တွေကပိုများလာပါတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ကအခုတော်တော်များများကဒီ Facebook ကလည်း live channel တွင်တဲ့အတွက်ကြောင့်တချို့ media တွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live ဟိုလွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့ live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video ဒီဟို pre post အပြင်ကို live လွှင့်တဲ့ media တွေပို့များလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီ2-3 နှစ်အတွင်းမှာတကယ် future ကျွန်တော်တို့ဖြစ်လာနိုင်မှာပါခင်ဗျဟာ
လက်ရှိမြန်မာနိုင်ငံမှာကနည်းပညာပြောင်းလဲမှုဟာအစပဲရှိသေးပြီး digital media ဘိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့နည်းပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ Pandia ရဲ့ CEO Jess Peterson ကတော့တွက်ပါတယ
် When we work at Pandia what we very often feel and I think all my colleagues
ကျွန်တော် Pandia မှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖော်ကံဖက်တွေလည်းလာတူခန်းစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာနိုင်ငံမှာ digital media တွေ digital စနစ်ပုံစံ platform တွေကအခုမှစတဲ့ဆင်ပဲရှိနေပါသေးတယ်။ကျွန်တော်တို့လိုမျိုးအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေစားသုံးသူတွေအားလုံးအတွက်ပိုသိအောင်လို့တက်အောင်လို့လေ့လာစရာတွေအများကြီးရှိနေပါသေးတယ်။နည်းပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မဲ့နည်းလမ်းတွေကလည်းဒုနဲ့ဒီပါ။မြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါးအင်တာနက်ချိတ်ဆက်ဆက်သွယ်ထားကြပါတယ်။ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများတက်ကိုအများကြီးတာပါတယ်။အဲ့ဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်။ရှိလာမဲ့စင်ကုန်မှုကတော့ online ပေါ်မှာရှိလာရတဲ့ကအကောင်းဆုံးအကြောင်းအရာတွေကိုလူတွေစီကိုဘယ်လိုမျိုးအထောက်အဆုံပို့ပေးနိုင်မလဲ digital ညီပညာသုံးလာကြတဲ့ music တစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
် online ကိုအဓိကထားတဲ့ digital media တွေပို့အားကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ print media တွေရဲ့အခမ်းကဏ္ဍကရောဘယ်လိုဖြစ်လာနိုင်ပါသလဲ information matrix company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငိန်ကတော့မီဒီယာသမားတွေအနေနဲ့အသက်ထွက်လာမဲ့ဤပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါတယ်
။ဒီကမ္ဘာလုံးမှာဒီမီဒီယာ trend ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရပ်တည်နေမှာတော့မဟုတ်ဘူး။အဲ့တော့ဒီ digital ကိုသွားတာတော့သွားမှာပဲ။ဒါပေမဲ့ကျွန်တော်မီဒီယာသမားအနေနဲ့အထူးသဖြင့်ဒီမီဒီယာဒီ owner တယောက်အနေနဲ့ပေါ့နော်ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ်မီဒီယာလုပ်နေတယ် digital media လုပ်နေတယ်လို့ခံယူတာထက်မီဒီယာလုပ်နေတယ်လို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခေတ်မှာဟိုပုံနှိပ်လားဒီရေဒီယိုလားဟိုလားနောက်ကြရင်လည်းမပြောနိုင်ဘူး။မနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစဉ်းစားသေးတဲ့ဤပညာအသစ်တစ်ခုပေါ်လာပြီးတော့မ augmented reality လိုမျိုးဖြစ်သွားမယ်။ဟိုသတင်းကြေညာတိုင်းအဲ့ဒီသတင်းကြေညာသူကကိုယ့်ရှိမှာမက်တက်ရက်ပြီးတော့ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလား။အဲ့ဒီဟာကြားရမှာလူတွေကနားထောင်မလား။အဲ့ဒါကိုကျွန်တော်မပြောနိုင်ဘူးဆိုတော့ဟိုမီဒီယာသမားတွေအနေနဲ့ကတော့ဟို technology ဤပညာကိုအများအားဟိုနားဆွင့်တာပါမျက်စိဖွင့်တာပါဒီအစ်စ်အဆန်းတွေကိုနိုင်ငံခြားမှာဖြစ်နေတာတွေလေကိုယ့်စီကိုအချိန်နဲ့တပြေးညီကအခုကဒီငယ်စီးကြတာမရှိတော့ဘူးနိအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ဖြစ်လို့ရနေပြီဆိုတော့ဒါကိုအများအားမျက်စိဖွင့်ထားဖို့လိုပါတယ
်ပြောင်းလဲနေတဲ့ဤပညာနဲ့အမိသတင်းတွေပေးနိုင်ဖို့သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါတည်းပေးတာထက်မတူတဲ့သတင်းကဏ္ဍအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါရယ်
Well, I think one of the big opportunities that comes with such a rapid adoption of technology is to segment information.
ဒီပညာကိုအသုံးချတဲ့နေရာမှာခွင့်လန်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါ။သတင်းချက်လက်မျိုးစုံကိုတစုတစည်းနဲ့ပေးလိုက်တာမျိုးတစ်စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမယ့်အကြောင်းအရာတွေကိုတတ်တတ်စီခွဲပေးတာမျိုးလုပ်နိုင်ပါတယ်။ပထဝီဒေတာရတယ်မဟုတ်ဘူးမတူညီတဲ့သတင်းဖတ်သူသတင်းကြည့်သူတွေအတွက်ကဏ္ဍတွေခွဲပေးလို့ရပါတယ်ကိုပြစ်မှတ်ထားတဲ့ပြည်သက်တွေစီကိုရောက်နိုင်ဖို့တိတ်ကိုကောင်းတဲ့အခွင့်အရေးဖြစ်ပါတယ
်အပြိုင်ဆိုင်ဖြစ်နေတဲ့သတင်းမီဒီယာလုပ်ငန်းတွေအနေနဲ့သူများထက်ပိုတာချင်တယ်ဆိုရင်သတင်းတန်ဖိုးရှိတဲ့သုံးသပ်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဥထွန်းထွန်းနိုင်ကအကြံပေးပါတယ
်အဓိကတော့ဘာလဲဆိုတော့ကျွန်တော်တို့ကဒီပြည်တွင်းမီဒီယာနဲ့ပြပမီဒီယာနှစ်ခုခွဲလိုက်တာပေါ့မှာ VOA ဆိုရင်ကျွန်တော်တို့ကပြပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဘာလဲဆိုတော့ reach နဲ့ဟိုချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်တခုခု technique ဆိုလို့ရှိရင်အဲ့ဒီနေရာကိုချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ i report လို့ဟာမျိုးတွေလောက်လာကြတယ်ဆိုတော့ဟိုတရားကအနည်းဆက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လုပ်တာမျိုးလို့ပေါ့နော်ဆိုတော့ဒါကတော့လုပ်လို့ရတယ်လို့တခုကျွန်တော်တို့စီမှာနောက်ဘာလိုနေတာလဲဆိုတဲ့အခါတကယ့် professional media တွေကနေပြီးတော့သုံးသက်ချက်တွေလိုတယ်ဆိုတော့ news ကတော့ everywhere is news ဒါပေမဲ့အဲ့ဒီ news ကဟိုနေ့တိုင်းနဲ့မနေ့တိုင်းမှာသတင်းတွေဖြစ်နေတာပဲဒါပေမဲ့ကျွန်တော်တို့ကဘယ်လိုဟာမျိုးကိုဒီလိုမျိုးဒီပြပမီဒီယာတွေရာနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုရင်တစ်နှစ်အတွင်း review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာ recover story လို့ဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးတွေများများလုပ်ချင်အားဖြင့်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပို့ရနိုင်ပါမယ်ဆိုတော့ up to date သတင်းတွေကတော့သူတို့ဘယ်နေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့တောင်းတမီဒီယာလေးတွေမလုတ်ပေးနိုင်ကြအောင်ဆိုတော့ဒီနိုင်ငံသားမီဒီယာတွေအနေနဲ့အဲ့လိုမျိုးတွေများများလုတ်ပေးရင်တော့ကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေအတွက်ဗဟုသုတပို့ရနိုင်ပြီအဲ့ဒီ information တွေပို့ရနိုင်မယ်ပေါ့ဟုတ်
သတင်းပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘယ်လိုဖြစ်လာအောင်မှာပါလဲ
အဓိကအရေးကြီးတယ် smartphone မျိုးစုံမှာအရေးကြီးတယ်နေရာလုံးတဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့ smartphone နေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်တော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးเนาะဒါရေကူးရေးပို့ distribution production distribution အဲ့ဒီမှာ plus smartphone ကတော့ multi purpose use smartphone တွေပို့ပြီးတော့ဟုတ်ဖြစ်လာလိမ့်မယ်ဓာတ်ပုံဗီဒီယို text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလုပ်ဘာလုပ်မလဲဆိုတော့ကျွန်တော်တို့ smartphone မှာပဲ digital tv channel ကို internet မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာက smartphone တစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်လိမ့်မယ်အဲ့တော့ smartphone တွေရဲ့ဒီ multiple use ကပုံပြီးတော့များလာလိမ့်မယ် smartphone တွေအခုတည်းပုံများလာလိမ့်မယ်
smartphone တွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့သလိုသတင်းမှာသတင်းတုပြဿနာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီ smartphone တွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါတယ်။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့် smartphone နည်းပညာနဲ့အတူသတင်းစီးဆင်းမှုပုံစံတွေလည်းပြောင်းလဲလာအောင်မှာပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာထက်တွက်စဉ်းစားထားဖို့ကလည်းသိကိုအရေးကြီးတယ်ထင်ပါတယ်ရှင်ကျမစုမြတ်ပါမှာ
မြန်မာနိုင်ငံမှာဤပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးဖြစ်တွေကိုမတ်စုမြတ်မွန်စီစဉ်တင်ဆက်ပေးထားတာပါဒုတိယပိုင်းနိုင်ယူဝတ်မှာထုတ်လွှင့်ပေးမယ်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစီစဉ်တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေပြီးဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဇက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဘက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ကရယဝင်ကြီးချုပ်အင်အားစု၃ခုအကြားညက်သွားခဲ့သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရဲ့ရှင
်။အခုရပိုင်းနိုင်ငံရေးသမားတွေတိုင်းသားအရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေမီဒီယာသမားတွေကြားစိတ်ဝင်စားဆုံးကိစ္စတစ်ခုကတော့ကြားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကြည်ရုပ်စိုက်ထူဖို့ကြိုးစားတဲ့ကိစ္စဒေသခံတိုင်းသားလူငယ်တွေနဲ့အစုဖွဲ့တွေကဆန့်ကျင်ကန့်ကွက်ကြတဲ့ကိစ္စဆန့်ကျင်ကန့်ကွက်သူတွေကိုရဲတပ်ဖွဲ့ကအရေးယူဖမ်းဆီးတဲ့ကိစ္စပြည်ထနာကိုဖြည့်ရှင်းနေတဲ့ပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်းရှိုရဲ့လုံခြုံရေးဆိုင်ရာနဲ့ပတ်သက်ပြီးပြောတဲ့စကားအဲ့ဒီပြောစကားကိုတပ်မတော်ဘက်ကဖွဲ့စည်းပုံအခြေခံဥပဒေကိုမသိလို့ပြောတဲ့စကားအဖြစ်သတင်းထုတ်ပြန်တာစတဲ့ဖြစ်စဉ်ဖြစ်ပါတယ်တကယ်စိတ်ဝင်စားဖို့ကောင်းတာကပြည်နယ်ဝန်ကြီးချုပ်ရဲ့ပြဿနာဖြေရှင်းနေရပုံပါဝန်ကြီးချုပ်ဟာဗိုလ်ချုပ်ကျေးရုပ်စိုက်ထူလို့တဲ့ NLD အင်အားစုတွေကတစ်ဖက်ဗိုလ်ချုပ်ကျေးရုပ်စိုက်ထူတာကိုဆန့်ကျင်တဲ့ဒေသခံတိုင်းသားတွေကတစ်ဖက်တမတော်ဘက်ကလည်းသူ့ပြောစကားကိုမထောက်ခံဆိုတဲ့ဘေးကျနံကျအခြေအနေတွေရောက်သွားပုံရပါတယ်ခုဒီပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ
်အခြားသောမြို့ရွာများမှလိုပါပဲကြားပြည်နယ်လိုက်ကော်မြို့မှာလည်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူဖို့စူးစမ်းမှုဖြစ်ပေါ်လာပါတယ်။ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပြောခွင့်ရတွေကတော့အခုလိုဗိုလ်ချုပ်ကျေးရုပ်စိုက်ထူတဲ့ကိစ္စသူတို့အစိုးရသူတို့ပါတီကလုတ်ကင်ဆောင်ရွက်နေတာမဟုတ်ပြည်သူတွေကသူတို့ဘာသာဆောင်ရွက်တာဖြစ်တယ်လို့ပြောကြပါတယ်။ NLD အစိုးရ NLD ပါတီကဓာတ်ရိုက်အကောင့်ထဲဖော်တာမျိုးမဟုတ်ဘူးဆိုပေမဲ့ဗိုလ်ချုပ်ကျေးရုပ်စိုက်ထူဖို့စူးစမ်းကြသူတွေကတော့ NLD ပါတီဝင်တွေပါတီလိုလားသူတွေဖြစ်ဖို့များပါတယ်။ကြားပြည်နယ်လိုက်ကော်မျိုးကန္တာဟေဝံပန်းတံတွင်ဗိုလ်ချုပ်ကျေးရုပ်စိုက်ထူရေးဖြစ်မြောက်ရေးကော်မတီကတော့ကြားပြည်နယ်အစိုးရကိုယ်တိုင်ဥဆောင်ဖွဲ့စည်းအကောင့်ထဲပေါ်ပေးခဲ့တာပါနောက်တော့အားလုံးသိကြပြီဖြစ်တဲ့အတိုင်းဒေသခံတိုင်းသားလူငယ်တွေနဲ့အစုအဖွဲ့တွေရဲ့ကန့်ကွက်မှုထွက်ပေါ်လာပါတယ်တကယ်တော့အဲ့ဒီကန့်ကွက်ကြတဲ့ဆိုတဲ့ဒေသခံလူငယ်ခေါင်းဆောင်တွေဆိုတာကလည်းတခြားသူတွေမဟုတ်ပါဘူးတချိန်ကစစ်အာဏာရှင်စနစ်ကိုတွန်းလှန်ရမှာအနစ်နာခံအပင်ပန်းခံပါဝင်ခဲ့ကြတဲ့ NLD လှုပ်ရှားမှုတွေမှာဝင်ပါဝင်လုတ်ခဲ့ကြတဲ့နောက်ဆုံး2015မှာ NLD ပါတီအနိုင်ရအောင်ကူညီခဲ့ကြတဲ့ကရင်နီလူငယ်တွေပါအဲ့ဒီကရင်နီလူငယ်တွေရဲ့အကြောင်းပြချက်ကတော့သူတို့အနေနဲ့ဗိုလ်ချုပ်အောင်ဆန်းကိုလေးစားမျက်နှာတန်ဖိုးထားတယ်အထူးသဖြင့်ဗိုလ်ချုပ်အောင်ဆန်းစ조사ရယူပေးခဲ့တဲ့ပင်လုံသဘောတူညီချက်တိုင်းရင်းသားတန်းတူရေးဂတိကဝတ်အဲ့ဒါတွေဖြစ်တဲ့အကြောင်းသူတို့အနေနဲ့ Federal ပြည်ထောင်စုလိုလားတယ်တိုင်းရင်းသားတန်းတူအခွင့်အရေးလိုလားတယ်ဗိုလ်ချုပ်ရဲ့သဘောထားဂတိကဝတ်တွေကိုလိုလားတယ်အဲ့ဒါတွေမပါတဲ့ဗိုလ်ချုပ်ရုပ်ထုတသက်ကိုတော့လက်မခံနိုင်ဘူးဆိုတာပါပဲအခြားတစ်ဖက်မှာလည်းတိုင်းရင်းသားတိုင်းသူတို့အလေးမြတ်ပြုရာခေါင်းဆောင်တွေအသီးသီးရှိကြသလိုသူတို့မှလည်းရှိတဲ့အကြောင်းအဲ့ဒီသက်ဆိုင်ရာလူမျိုးစုတွေရဲ့ခေါင်းဆောင်အထိမ့်မဲ့ရုပ်ထုတွေအတိမတ်ပြုမခံရသေးခင်ဗိုလ်ချုပ်ရုပ်ပုံလာပြီးစိုက်ထူတာဟာမသင့်တော်တဲ့အကြောင်းစတာတွေပဲဖြစ်ပါတယ
်ဒီလိုနီးနဲ့ကန့်ကွက်သူတွေကဆန္ဒပြ PNP သမိုင်းကြောင်းနဲ့ဆိုင်တဲ့ဆိုင်ရွက်တွေဝေးအစိုးရနဲ့ရဲတပ်ဖွဲ့ဘက်ကတော့ဆန္ဒပြမှုတွေဟာဒီဇယ်ဥတွေနဲ့မညီဘူးဆိုပြီးတားမြစ်ခေါင်းဆောင်တွေကိုဖမ်းပြီးတရားရုံးဖို့တရားစွဲခံရအာမခံမယူလို့အချုပ်ကျဆိုတဲ့အနေအထားမျိုးရောက်လာတာဖြစ်ပါတယ်ဒီလိုခြေနေထိရောက်လာတာတော့ပြည်နယ်ဝန်ကြီးချုပ်ဟာကန့်ကွက်ဆန္ဒပြတဲ့လူငယ်တွေပြည်နယ်တွေကလက်နက်ကင်ဖွဲ့တွေအခြားအင်အားစုတွေနဲ့တွဲဆုံဆွေးနွေးတာမျိုးလုပ်ခဲ့ပါသေးတယ်ဒါပေမဲ့ပြည်လည်းမှုမရသလိုအစင်မပြေမှုတွေထပ်ပြီးပေါ်ပေါက်ခဲ့ပြန်ပါတယ်အဲ့ဒါကတော့ဝန်ကြီးချုပ်ရဲ့ပြောစကားတခွန်းရောက်ပါအပြည့်စုံကတော့ဒီလိုမျိုးစူပူတောင်းကြမှုတွေမငြိမ်သက်မှုတွေဖြစ်လာရင်ကျွန်တော်ကိုယ်တိုင်ကလည်းတပ်မတော်ကိုတာဝန်ပေးမှာဖြစ်ပါတယ်ထိန်းသိမ်းရမှာဖွဲ့စည်းပုံအခြေခံဥပဒေအရသူ့မှာတာဝန်အပြည့်အဝရှိနေတယ်သူကတော့ဖြည့်ရှင်းသင့်ဖြည့်ရှင်းထိုက်တာတွေကိုဖြည့်ရှင်းရမှာဖြစ်ပါတယ်ကျွန်တော်ကလည်းဒီမှာလိုအပ်တဲ့လမ်းညွှန်မှုတွေပေးသွားမှာဖြစ်ပါတယ် တကယ်လို့ပြောတဲ့ကြားထဲမှာဖြစ်လာခဲ့ရင်ကျွန်တော်တို့ရဲတပ်ဖွဲ့အင်အားကအနေလေးပဲအဲ့တော့တပ်ကိုလိုလို့ရှိရင်သူ့ကိုထိန်းခိုင်းဖို့အမိန့်ပေးရမယ်တာဝန်ပေးရမယ်ဒါကျွန်တော်ရဲ့လှုပ်ဆောင်ရမယ့်တာဝန်ဖြစ်တယ်ဆိုပြီးဖြစ်ပါတယ်ဒီပြောဆိုချက်ကိုတိုင်းသားအင်အားစုတွေဘက်ကခါခါတီးတီးဖြစ်ကြပါတယ်ဝန်ကြီးချုပ်ဟာဆန္ဒပြတာကိုစစ်တပ်နဲ့နှိမ်နှင်းဖို့ချင်းချောက်တယ်ဆိုပြီးဖြစ်ပါတယ
်အဲ့ဒီလိုအချိန်အများကမထင်မှတ်ပဲထွက်ပေါ်လာတာကတော့တက်မတော်ဘက်ကသတင်းထုတ်ပြန်ချက်ပါတက်မတော်သတင်းမှန်ပြန်ကြားရေးထုတ်ပြန်ချက်ထဲမှာပါတာကတော့အရေးပေါ်အခြေအနေနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်အခန်း7ပုံမှ410နဲ့412 413မှာဘယ်လိုလုပ်ရမလဲဆိုတာဖော်ပြထားပြီးသားတက်မတော်ဘက်ကတာဝန်လွှဲနိုင်တဲ့တကယ်လုပ်ပိုင်ခွင့်ဟာတမရမှာပဲရှိပြီးဝင်ကြီးချုပ်တွေမှာမရှိတဲ့အကြောင်းကြားပြည်နယ်ဝင်ကြီးချုပ်အနေနဲ့အခြေခံဥပဒေကိုနားလည်မှုလွဲမှားစွာ၎င်း၏ထင်မြင်ယူဆချက်အတိုင်းပြောဆိုခဲ့ခြင်းသာဖြစ်တယ်လို့ဖော်ပြထားပါတယ်။တကယ်လဲဝင်ကြီးချုပ် UL Found Show နားလည်မှုလွဲခဲ့တာပါ။သူပြောသလိုဆန္ဒပြမှုတွေကြီးမားမယ်။ရဲတပ်ဖွဲ့ကလည်းမလုံလောက်ဘူးဆိုရင်သမရစီတင်ပြသမရကသာပြည်ထောင်စုဝင်ကြီးကိုညွှန်ကြားပြီးလိုက်ကော်ကိုရဲတပ်ဖွဲ့ဝင်အင်အားထပ်ပို့တာမျိုးလုပ်နိုင်ပါတယ်။အခြားနည်းလမ်းတွေလည်းရှိနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်လက်နက်ကင်ဆောင်ထားတာမရှိတဲ့ဆန္ဒပြသူတွေကိုစစ်တပ်ခေါ်ပြီးဖြေရှင်းခိုင်းမယ်လို့ပြောမိတဲ့အတွက်တိုင်းသားတွေဘက်ကတော့ဝင်ကြီးချုပ်အပေါ်မကြေမနက်ဖြစ်သွားကြမှာကတော့အမှန်ပါပဲ
။နောက်ဆုံးမှာတော့ဝင်ကြီးချုပ်ဟာအစိုးရကဥဆောင်ဖွဲ့စည်းထားတဲ့ဗိုလ်ချုပ်ခြေရုပ်စိုက်ထွေးကော်မတီကိုဖျက်သိမ်းပေးလိုက်ပါတယ်။တကယ်လို့ပုဂ္ဂလိကပြည်သူတွေဘက်ကလှုပ်ကြကြင်ကြရင်တော့ကူညီမယ်လို့ထုတ်ပြန်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကြားပြည်နယ်ဝင်ကြီးချုပ် UL Found Show ဟာ NLD, KNY တိုင်းသားအစုဖွဲ့တွေနဲ့တပ်မတော်အင်အားစု၃ခုကြားထဲရောက်သွားတဲ့ပုံမြင်ကြရပါလိမ့်မယ်။ဒါမဲ့သူ့အနေနဲ့ဘလောက်ပဲကြိုးစားဘလောက်ပဲတွေးဆုံညှိနှိုင်းတာတွေလုပ်ဘယ်အင်အားစုရဲ့လူရင်ဆန္ဒကိုမှမဖြစ်စည်းနိုင်ဘယ်အင်အားစုကိုမှလည်းကျင့်နာအောင်စွမ်းဆောင်မပေးနိုင်ခဲ့ကြတော့ပ
ါတရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်တင်ဆက်နေကြမြမပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီမအေးတန်နာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်
VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာမှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်သောရရှင်တွေအချင်းချင်းပေးပို့တဲ့မေတ္တာတေးလက်ဆောင်တစ်ချက်လေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်နော်။အခုတော့သောရရှင်တွေရေးလာတဲ့မှတ်ချက်တူလေးတွေပြောပြပေးချင်ပါတယ်။သောရရှင်ချစ်ကျွန်ဆန်ကဘုန်းကြီးကျောင်းသားဘဝတွေကနားထောင်နေတာအခုကျွန်တော်အသက် 35 နှစ်ဝန်းကျင်ရှိပါပြီတဲ့ VOE ကိုအမြဲတမ်းအားပေးပါရင်လို့ရေးလာပါတယ်ချွတ်ချွတ်မောင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE VOE မိသားစုတွေနေ့တည်းမှာအရာအလုံးအဆင်ပြေပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်ချွတ်ချွတ်မောင်အပါအဝင် VOE နားဆင်တဲ့သောရရှင်တွေအားလုံးရောမြန်မာလူထုအားလုံးရောနေ့တည်းစာတိုင်းမှာလုပ်ငန်းကိုင်ငန်းအားလုံးအရာအလုံးအဆင်ပြေပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်မုဒ္ဒရာဆိုတဲ့သောရရှင်ကမင်္ဂလာပါ VOE ငင်းငင်းရင်းနဲ့မင်္ဂလာသတင်းတွေရရှိပြီးတော့ကြီးညာပေးနိုင်စေပါစေတဲ့ဟုတ်ကဲ့ကျမတို့လည်းငင်းငင်းရင်းသတင်းတွေမင်္ဂလာရှိတဲ့အကြောင်းတွေကိုပဲသတင်းအဖြစ်နဲ့တင်ပြရကျင်တာပါနော်ဒါမဲ့လဲကမ္ဘာကြီးမှာဖြစ်ဖြစ်နေတဲ့အရာတွေအလုံးကတော့မင်္ဂလာသတင်းတစ်ခုလည်းမဟုတ်ပါဘူးထက်လွှင့်အောင်ဆိုတဲ့သောရရှင်ကတော့ပြည်ရင်းသတင်းနိုင်ငံတကာသတင်းသုံးသက်ချက်တွေအချိန်နဲ့တပြင်းညီသိရတဲ့အတွက်ကောင်းပါတယ်တဲ့စောပွားလေးမြစ်ရွှေဆိုတဲ့သောရရှင်ကလည်းမြန်မာပြည်ကပေးစာများကဏ္ဍကိုနှစ်သက်မိပါတယ်မြန်မာနိုင်ငံအနှံ့ကအကြောင်းတွေကိုအချိန်တိုတိုတွေမှာအမြဲဆုံးသိနိုင်လို့စိတ်ဝင်စားစရာရှိပါတယ်ကျေးဇူးပါလို့ရေးလာပါတယ်လူကလေးဆိုတဲ့သောရရှင်ကတော့သူ့ရဲ့အဖိုးလက်ထက်ထဲကအဖိုးနဲ့အတူတူ VOE ကိုနားထောင်လာတာအခုသူကိုယ်တိုင်လည်းရေဒီယိုလေးတစ်လုံးဝယ်ပြီးတော့နားထောင်ဖြစ်ပါတယ်လို့ရေးလာပါတယ
်မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာရွှလန်းကြပါစေလို့ရှေးဥစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာVOE ရဲ့ထုတ်လွှင့်ချက်အစီအစဉ်တိုင်းကအားလုံးကောင်းပါလေဒီထက်မကကောင်းတာတွေကိုလည်းအများကြီးစူးစမ်းပြီးလွှင့်ပေးနိုင်ပါစေလို့မျှော်လင့်ပါတယ်ကျွန်တော်အဖိုးကရေဒီယိုအသံလွှင့်ချက်တွေကိုအရန်ချိန်ပြီးခုံမင်လေတော့ကျွန်တော်ငငယ်လေးတည်းက VOE နဲ့မစိမ့်ပါဘူးဝမ်းစာရှာစားနေရလို့သာအမြဲနားထောင်မှဖြစ်ခဲ့ပေမဲ့အခုတော့ရိုးတရားမှအလုပ်လုပ်ရင်းဖုန်းလေးတစ်လုံးဝယ်ကိုင်ပြီးနေ့စဉ်နားထောင်နေတာတစ်နှစ်ကျော်လာပါပြီအကြိုက်ဆုံးကတော့မြန်မာပြည်ရေးနဲ့တိုက်ရိုက်လေလိုက်ပါအားလုံးပြည်အောင်တော့နေ့စဉ်အလုပ်ချင်းလေးဖယ်ပြီးနားထောင်အားပေးပါတယ်VOE ဖွဲ့ကြီးကျမ်းမာပါစေလို့ဆုတောင်းလိုက်ပါရခင်ဗျာ
ဟ ဟုတ်ကဲ့ပါအလုံးလုံးရင်တစ်ဖက်ကလည်းအားတဲ့အချိန်တွေမှာအပြေလွှာ view ကိုနားဆင်အားပေးရဆိုလို့အထူးကျေးဇူးတင်ပါတယ်နော်ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ဖို့အဆင်ပြေတယ်ဆိုရင်လည်းအင်တာနက်ပေါ်က Facebook view စာမျက်နှာပေါ်မှာကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့ရပါတယ်လို့သတင်းပေးချင်ပါတယ်ရှင် view ကိုချီးကျူးစကားပြောရင်လည်းရင်ဖွင့်လာတဲ့သောရရှင်ကတော့အယောဆိုတဲ့သောရရှင်ဖြစ်ပါတယ
်မင်္ဂလာပါ view အဖွဲ့သားများခင်ဗျာကျွန်တော် view ဓာတ်ရိုက်ထုတ်လွှင့်မှုမှာအမြဲနားထောင်ပြစ်ပါတယ်အခုလိုတိုင်းတစ်ပါးမှနေပြီးမြန်မာအတန်နဲ့ကဘာနဲ့မြန်မာသတင်းတွေကိုမှန်မှန်ကန်ကန်ထုတ်လွှင့်ပေးနေတာကိုဂုံယူဝမ်းသာတယ်လို့ကျေးဇူးလဲတင်ပါတယ်မြန်မာရေးသုံးသက်ချက်မှာလမ်းပန်းဆက်သွယ်ရေးကိစ္စကိုဝေဖန်သုံးသက်စီလိုပါတယ်ဘာကြောင့်လဲဆိုတော့မြန်မာပြည်နေရာအနှံ့မှာပွင်လင်းရာသီမှာအစိုးရတစ်လက်ထက်လမ်းကိုအဓိကထားလှုပ်ဆောင်နေတာကိုတွေ့ရပါတယ်ဒါပေမဲ့လည်းလမ်းတွေဟာမိုးရာသီမှာတော့တလားတော်မခံပါဘူးခဏဆိုပြက်ပြီးသူများနိုင်ငံကဆိုရင်တစ်ခေါက်လှုပ်ရင်အ ਨੇ စုံ၁၀စုနှစ်တော့ခံတယ်ဗျကျွန်တော်တို့နိုင်ငံကဘာဖြစ်တာလဲလူကြီးပိုင်းမကောင်းတာလားအင်ဂျင်နီယာတွေကပဲမကောင်းတာလားဝေဖန်သုံးသပ်ဖို့လိုနေပါပြီ VOA ရဲ့ကျေးဇူးတင်ပါတယ
်မြန်မာနိုင်ငံမှာလမ်းတွေဆူလွန်းလို့ပါဆိုပြီးသူကစာရေးရင်ဖွင့်လာတာပါကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနောက်ပြီးရုပ်မြင်သံကြားကနေပြီးတင်ဆက်ပေးတဲ့အစီအစဉ်တွေကိုသောရရှင်နေကြည့်ရှုနာဆင်ပြီးတော့သောရရှင်တို့ရဲ့ကိုပိုင်ထင်မြင်ယူဆချက်တွေကိုအောက်မှာမှတ်ချက်တွေလာပြီးတော့ရေးကြသလို VOA email စာမျက်နှာကိုလည်းရေးပို့ကြတာတွေ့ရပါတယ်။ကျမတို့အပတ်စဉ်တင်ဆက်နေတဲ့အစီအစဉ်တစ်ခုဖြစ်တဲ့ဓာတ်ရိုက်လေလံအစီအစဉ်အတွက်တော့သောရရှင်တွေကတယ်လီဖုန်းနံပါတ်ပေးပို့ပြီးတော့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်လာကြသလိုတချို့သောရရှင်တွေကတော့သူတို့ဝင်ပြီးဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာရေးပြီးတော့ပေးပို့လာတာရှိပါတယ်ရှင်။အဲ့ဒီခါမှာကျမတို့ဒီအဲ့ဒီတင်ဆက်တဲ့အစီအစဉ်ရဲ့အချိန်အလိုက်နောက်ပြီးတော့ပါဝင်မှုရှိတဲ့သောရရှင်တွေများမများဆိုတာပေါ်မှာမူတည်ပြီးတော့တချို့သောရရှင်တွေတခြားဆွေးနွေးလာတဲ့အမြင်တွေကိုလည်းမဖော်ပြလိုက်နိုင်မနဲ့အချိန်ကုန်သွားတတ်တာရှိပါရဲ့နော်ပြီးခဲ့တဲ့အင်္ဂါနေ့ကဆွေးနွေးသွားတဲ့အကြောင်းအရာတစ်ခုကိုတော့သောရရှင်တွေအဲ့လိုပဲတော်တော်လေးကိုတုံ့ပြန်လာကြတာတွေ့ရပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုပြီးတော့ဆက်သွယ်လာတဲ့သောရရှင်တွေများတယ်လို့စာရေးပြီးတော့ပို့လာတဲ့သောရရှင်တွေလည်းများပါတယ်ဒီမှာသူတို့ရဲ့အမြင်တွေကိုထည့်ပေးဖို့ရွေးချယ်ထားတဲ့စာတချို့ကြံသွားခဲ့တာကိုကျွန်မအချိန်ရသလောက်ဖော်ပြပေးချင်ပါတယ်ဆွေးနွေးတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကလွတ်လပ်ရေးဖခင်ကြီးပိုချိုးအောင်ဆန်းရဲ့ရုပ်တုတွေဒေသအသီးသီးမှာစိုက်ထူတာပေါ်မှာကံဝဲမှုတွေထောက်ခံမှုတွေစူးစူးညံ့ညံ့ဖြစ်ပေါ်နေတဲ့ကိစ္စပဲဖြစ်ပါတယ်။အဲလိုမျိုးပိုချိုးကျေးရုပ်တည်ဆောက်မှုပေါ်မှာအမြင်မျိုးမျိုးကိုသောရရှင်တွေဆွေးနွေးလာကြတာမှာဗန်လျန်နှင်းဆိုတဲ့သောရရှင်က view အဖွဲ့သူဖွဲ့သားတွေအားလုံးကျန်းမာကြပါစေ။ကျွန်တော်ဓာတ်ရိုက်လေလံအစီအစဉ်ကိုပိုကြိုက်ပါတယ်ဆိုတော့ပြောလာပါတယ်။သူကသူကြိုက်တယ်လို့ပြောတဲ့ဓာတ်ရိုက်လေလံအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့သူ့ရဲ့အမြင်ကိုအခုလိုစာရေးပို့လာတာပါ
။မင်္ဂလာပါ။ဓာတ်ရိုက်လေလံကိုပိုပြီးကြိုက်ပါတယ်။ကျေးဇူးတင်ပါတယ်။ကျွန်တော်တို့ချင်းလူမျိုးတွေမှာရုပ်ထုလုပ်ခြင်းရုပ်ထုကိုအမြတ်တနိုးထားခြင်းလုံးဝမရှိပါဘူး။လူရုပ်ထုမဆိုတာနဲ့ဘုရားသခင်ရဲ့ရုပ်ထုလည်းမလုပ်ပါဘူး။ထာဝရဘုရားသခင်ကလည်းရုပ်ထုမလုပ်ဖို့မထားဖို့ပြင်းပြင်းထန်ထန်တားမြစ်ထားတာပါလူတိုင်းအတွေ့အခေါ်အယူဆမတူကြပါဘူးထာဝရဘုရားရဲ့ရုပ်ထုမထုလုပ်ထားတာနဲ့မယူအသေးမမြန်လို့မကိုးကွယ်ဘူးလို့ယူဆရင်အများကြီးမှားပါလိမ့်မယ်ဘိုးချုပ်သာဆိုရင်ဒီလိုအရမအလုပ်မျိုးလုံးဝမလုပ်ဘူးလို့ယုံပါတယ်ဘိုးချုပ်ရုပ်ထုကိုပိုက်ပြီးဘိုးချုပ်စိတ်ဓာတ်မရှိပဲအတရားမှအနိုင်ကျင့်ဘိုးကြတာကိုတော့တမလွန်ကဘိုးချုပ်ကနေဝန်းနေနေလိမ့်မယ်လို့ယုံပါတယ်ဘိုးချုပ်ရုပ်တုစိုက်ချင်တဲ့သူတွေကဘိုးချုပ်ကိုချစ်ရင်တန်ဖိုးထားရင်ဘိုးချုပ်စိတ်တက်လိုမျိုးအရင်မွေးကြပါလို့ပြောလိုက်ပြစီဗျာကျေးဇူးတင်ပါတယ
်ဘိုးချုပ်ကိုချစ်တာကဘိုးချုပ်ချေးရုပ်ထားစရာမလိုပါဘူးဘိုးချုပ်စိတ်တက်ကိုတူယူပြီးလိုက်နာကျင့်ကြံမှုပဲလိုပါတယ်လို့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်သောရရှင်ကလည်းသူ့လိုပဲသဘောထားရှိသူပါသောရရှင်တူတူဆန်ကလည်းတိုင်းသားဒေတာတွေမှာဘိုးချုပ်ချေးရုပ်တွေလိုက်ပြီးတော့မဆိုင်ထူတင်ပါဦးတဲ့သူ့ရဲ့ခံယူချက်ကဘလို့နဲ့အခုလိုပြောလာတာပါလဲ
စစ်မှန်တည်ငြိမ်တဲ့ဖက်ဒရယ်ပြည်ထောင်စုအစ်စ်ဖွဲ့စည်းတိစောက်နိုင်ခြင်းမရှိသေးတဲ့၍တင်နယ်ဒေသတွေမှာဗိုလ်ချုပ်ခြေရုပ်ကိုလုံးဝမဆိုင်ထူသင့်ပါအထူးသဖြင့်ရင့်ကျက်သောဒီမိုကရေစီနိုင်ငံရေးယဉ်ကျေးမှုအခြေမခံတဲ့၍ပြည်နယ်ဒေသတွေမှာဗိုလ်ချုပ်ခြေရုပ်တွေကိုလိုက်ဆိုင်ထူတာဟာသက်ဆိုင်ရာပြည်နယ်တွေကတိုင်းရင်းသားလူမျိုးစုတွေကိုဗိုလ်ကျအနိုင်ကျင့်တာပဲဖြစ်ပြီးတော့အဲ့လိုအတရားဓမ္မနီးနဲ့ဆိုင်ထူထားတဲ့ဗိုလ်ချုပ်ခြေရုပ်တွေကိုအခြေခံပြီးတော့လည်းပြဿနာတွေဖန်တီးပေါ်ပေါက်နိုင်တာကြောင့်ဖြစ်ပါတယ်ဥပမာအားဖြင့်တလောကပဲကချင်ဒေသမှာရှိတဲ့ဗိုလ်ချုပ်ကျေးရုပ်ကိုတိုက်ခိုက်တာကဒေသခံတိုင်းရင်းသားတွေကဖြစ်နိုင်တယ်လို့လူမျိုးရေးအရနားလည်မှုလွဲမှားစေဖို့အဖွဲ့အစည်းတစ်ခုခုကရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလည်းဖြစ်နိုင်ပါတယ်။အခုအချိန်မျိုးမှာတိုင်းရင်းသားဒေသတွေမှာဗိုလ်ချုပ်ကျေးရုပ်တွေမဆိုင်ထူသင့်ဘူးဆိုတာကျမသဘောထားကိုဒီဆွေးနွေးကမှပြောချင်ပါတယ်။
တိုင်းဒေသတွေမှာဗိုလ်ချုပ်ကျေးရုပ်တွေလိုက်ပြီးတော့ site ထူတာမတင့်တော်ပါဘူးလို့ဒီသောရရှင်တွေကပြောလာတဲ့အချိန်မှာနောက်ထပ်သောရရှင်တယောက်ကိုခင်မအူးမြိုင်းလိုရေးထားပါတယ်။ မြိုင်မျိုးကထင်ပါတယ်နော်သူကလည်းမြန်မာနိုင်ငံမှာအဓိကအရေးကြီးတဲ့ကိစ္စရပ်တွေအတွက်ပတ်စံပိုသုံးတင်ပါတယ်အခုလိုမျိုးရုပ်ပြတက်တဲ့အပေါ်ယံကိစ္စရပ်တွေမှာငွေကြေးမသုံးဆွဲတင်ပါအောင်ဆိုတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
ပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးလက်စမီရရှိရေးကဏ္ဍပေါင်းစုံလိုအပ်ချက်တွေအများကြီးရှိနေတာကိုသိသိချင်းနဲ့ဗိုလ်ချုပ်ရုပ်ထုတွေကိုဘာလို့များငွေကုန်ကြေးကြခံပြီးတိုင်းနဲ့ပြည်နယ်မြို့ရွာနဲ့တည်နေကြလဲဆိုတာကိုနိုင်ငံသားတယောက်အနေနဲ့စဉ်းစားလို့မရပါဘူး။ကြားဖြတ်နီးနေလို့ရဲ2020အတွက်ပါတီရဲ့ image အဖြစ်သုံးကျင်လို့တည်တာပါလို့ပြောရင်မှားပါလိမ့်မယ်။ဗိုလ်ချုပ်အဆန်းကမြန်မာပြည်ရဲ့ခေါင်းဆောင်ပါ။ရုပ်ထုဖြစ်မြောက်ရေးအတွက်အလှငွေထည့်ဝင်ကြတဲ့လူရှင်များအားလုံးခင်ဗျားတို့မြို့နယ်တွေမှာပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးလက်စင်မီတွေပြည့်စုံနေကြပြီလားနိုင်ငံတော်စီးပွားရေးအချက်အလက်ပေါ်နေချိန်မှာအဲ့ဒီပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးလက်စင်မီရရှိရေးတွေမှာထည့်ဝင်လှူဒါန်းလိုက်ရင်ပိုပြီးအကျိုးရှိမယ်လို့ထင်ပါတယ
်ဒီတော့ရှင်ကိုခင်မောင်ဦးကနိုင်ငံတော်စီးပွားရေးအချက်အလက်ပေါ်နေတဲ့အချိန်မှာတခြားပို့ပြီးတော့အရေးကြီးတဲ့ကိစ္စတွေအတွက်ဒီငွေကြေးကိုသုံးဆွဲလိုက်ပါလို့အကြံပြုလာတာဖြစ်ပါတယ်သူတို့တွေကဒီပြီးခဲ့တဲ့အင်္ဂါနေ့တိုက်ရိုက်လေလံဆွေးနွေးခဲ့မှာထည့်ပြီးတော့ဆွေးနွေးပြီးပို့သူတို့ရဲ့အမြင်တွေကိုရေးပို့လာကြတာဖြစ်ပါတယ်။အခုလိုမျိုးစာရေးပြီးတော့ပို့လာတဲ့အချိန်မှာကျွန်မအားလုံးကိုမဖော်ပြနိုင်တဲ့အတွက်ကြောင့်မလို့တောင်းပန်ပါတယ်နော်။ကျွန်မတို့စာရေးတော်တော်များများဖော်ပြနိုင်လိုက်တဲ့အခောက်တွေလည်းရှိပါတယ်။ဒီလိုမျိုးဆွေးနွေးတဲ့အကြောင်းအရာပေါ်မှာတော်ရရှင်တွေများများပါဝင်မှုမပါဝင်မှုပေါ်မှာမူတည်ပြီးတော့အခုလိုဖြစ်သွားတာလည်းဖြစ်ပါတယ်။နားလည်ပြီးတော့နောက်ထပ်တော်ရရှင်တွေရှေ့လျှောက်အကြောင်းအရာတွေပေါ်မှာလည်းအခုလိုမျိုးပါဝင်ပြီးတော့တက်တက်ကြွကြွဆွေးနွေးလိုက်မယ်လို့မျှော်လင့်ပါတယ်။ကျေးဇူးတင်ပါတယ်နော်။ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတေးတောင်းလာတဲ့တော်ရရှင်ကိုအလှည့်ပေးကြပါတယ်ရှင်ဒီဘက်တေးတောင်းလာတဲ့သူကတော့ VOA ကိုမကြာခဏအစာရေရေးတဲ့စာရေးဆရာမစုမီကိုဖြစ်ပါတယ
်မင်္ဂလာပါ VOA VOA ကိုနားဆင်ကြတာဆယ်စုနှစ်ကြာခဲ့ပါပြီပြပမီဒီယာတွေကိုနားဆင်တတ်တာကဖေဖေစီကအမွေတခုပါငဲငယ်ကလေးတွေကကြားလာခဲ့နားဆင်ခဲ့တာဆိုတော့ VOA ကိုနားမထောင်ရရင်မနေနိုင်တော့ဘူးအမြဲနားထောင်ဖြစ်ပါတယ် VOA ကိုတခါမှစာမပို့ဘူးမရေးဘူးပါဘူးဒါကြောင့်အမှားပါရင်လည်းနားလည်ခွင့်လွှတ်ပေးပါလို့အခုမြမပြီကပေးစာများအစီအစဉ်မှာတခြင်းတောင်းညင်လို့ပါမမအေးသနာကျော်ရေးမမနဲ့အတူစုမီရဲ့စာဖတ်ပရိသတ်တွေလည်းနားဆင်နိုင်ဖို့တခြင်းလေးတစ်ပုဒ်လောက်လွှင့်ပေးပါနော်ဘာတခြင်းမဲ့လွှင့်ပေးလွှင့်ပေးမမအဆင်ပြေတဲ့သချင်းလေးတစ်ပုဒ်လောက်လွှင့်ပေးပါလို့တောင်းဆိုပါရစေ။ကျေးဇူးအများကြီးတင်လျက်ပါရှင့်။ VOA ဓာတ်ထမကအောင်မြင်ပါစေလို့ဆုတောင်းလိုက်ပါရယ်
။ဒီလိုဒီတစ်ပတ်တော့စုမီကိုဘာသချင်းလေးပဲဖြစ်ဖြစ်သချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးပါဆိုလို့အင်ချစ်တီဆိုထားတဲ့သချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါရယ်။သူ့ရဲ့အဖေအစိုးရကြီးချစ်ကောင်ဟိုးရင်တော့ကအရန်ပောက်ခဲ့တဲ့သချင်းကိုသူကသူ့ရဲ့အသွင်သင်းနဲ့ပြန်ပြောတီးဆိုပြထားတာဖြစ်ပါရယ်။အချစ်ကျင်ညာစာရန်ဆိုတဲ့တခြင်းကိုဒီတေးထောင်းတဲ့ဆုမီကိုနဲ့သူ့ရဲ့ချစ်ပိရိတ်သက်တွေနောက်ပြီးတော့ VOA သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်အားပေးကြပါအောင်နော်။
ဆိုထားတဲ့အချက်ကျညာစာတန်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်း VOA ရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ဖြစ်ဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါတယ်နော်ကျွန်တော်တို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
ကျွဲမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ပြီးမှတော့ကဘာတလွားထူးခြားဆံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပါကစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးသမားတယောက်အမိုက်ပုံတွေကနေမဲဆွဲခဲ့ပါတယ်။ပြင်သစ်နိုင်ငံအနောက်မြောက်ပိုင်းကရွာလေးတစ်ရွာမှာစွန့်ပစ်ပစ္စည်းတန်တိုတန်ဆာတွေတုံးပြီးပန်းချံတစ်ခုတိဆောက်ထားပါတယ်။အခုလိုထူးခြားဆံပြသတင်းတွေကိုကိုငိမ့်ချန်းနဲ့မအီတန်စင်တို့တင်ပြထားပါတယ်ရှင်။
ဒီကဘုံနီတော့ကပါကစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲမှာနိုင်ငံရေးသမားတယောက်အမိုက်ပုံတွေကနေမဲဆွဲရပါတယ်။ကိုဘာသာကိုတတ်မှတ်ထားတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမား IS Memon Motiwala ကသူ့နိုင်ငံရင်ဆိုင်နေရတဲ့အခက်အခဲဖြစ်တဲ့ပတ်ဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေကိုထောက်ပြစည်းရုံးခဲ့ပါတယ်။သူထောက်ပြတဲ့ပုံကတော့ဒီမဲဆွဲစည်းရုံးမှုတွေကိုအမိုက်ပုံတွေမှာကျင်းပခဲ့တာပါ။ပါကစ္စတန်ကအကြီးဆုံးမြို့တစ်ခုဖြစ်တဲ့ကရာချီမြို့တော်မှာရှိတဲ့အမိုက်ပုံတွေစွန့်ပစ်ရေစိုးတွေကြားထဲမှာပါကစ္စတန်နိုင်ငံအလံကိုကိုလုံးမှာပတ်ပြီးတော့ဟောပြောနေတာပါဒီအမိုက်တွေကိုမရှင်းဘူးဆိုရင်တော့ဒီထဲမှာဆန္ဒပြဖို့ဟာသူ့အခွင့်အရေးဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်သူ့ပါတီရဲ့အမှန်တစိကရေပိုက်ကောင်းတစိလည်းဖြစ်ပါတယ်ပါကစ္စတန်ဟာရေရှားပါမှုနဲ့ရင်ဆိုင်နေရပြီးတော့2025ခုနှစ်ကြာရင်လူတစ်ယောက်ကိုရေ900ကုဗမီတာအောက်ပဲသုံးရလိမ့်မယ်လို့ခန့်မှန်းထားပါတယ်သူကတော့သူ့ကိုမဲပေးပါမပေးရင်လည်းရေတက်ရရေးဟာအငဲလိုအပ်နေတယ်ဆိုပြီးတော့ပြောဆိုစည်းရုံးခဲ့တာပါဒီနှစ်ပါကစ္စတန်အထွေထွေရွေးကောက်ပွဲမှာတော့မဲမတမာမှုတွေရှိတယ်ဆိုပြီးတော့ဆွဆွဲမှုတွေရှိနေပေမဲ့ခရစ်ကတ်အားကစားသမားဟောင်းအီမန်ခန်ဦးဆောင်တဲ့ပါတီကအနေအများစုနဲ့အနိုင်ရသွားတာဖြစ်ပါတယ်ရှင
်ပြင်သစ်နိုင်ငံအနောက်မြောက်ပိုင်းကရွာလေးတရွာမှာစွန့်ပစ်ပစ္စည်းတွေသုံးပြီးဗန်းကြံတစ်ခုတိဆောက်ထားပါတယ်ပုံမြင်တွေဒဏ္ဍာရီတွေတဲကညှော်စင်ကြီးတွေထူးဆန်းတဲ့ရုပ်ထုတွေအတံမြည်တဲ့ရေပန်းတွေစတဲ့ပစ္စည်းတွေအားလုံးကိုစွန့်ပစ်ပစ္စည်းတန်တိုတန်ဆာတွေသုံးပြီးတိဆောက်ထားတာပါဒီပန်းကြံကိုဖန်တီးသူကအသက်65နှစ်အရွယ်ရောဘတ်ခေါန်ဒရီဖြစ်ပြီးနှစ်30ကြာတိဆောက်ခဲ့ရတာပါသူဟာကျောက်တုံးဘဘူးထုသူဘဝကနေလယ်သမားအဖြစ်လဲအလုံမျိုးစုံကိုလောက်ကင်ပူးသူဖြစ်ပါတယ်လီစီယိုရွာကလေးမှာရှိတဲ့မြေ2ဧကခွဲအကျယ်နေရာမှာအယုတ်ပေါင်း80ကျော်နဲ့ညှော်စင်ပေါင်း15ခုတိဆောက်ထားပြီးတော့ဘသူမဆိုလာရောက်လဲပတ်နိုင်ပါတယ်လူဘွားကြီးကိုညင်းငွေတဲ့အတွက်ဒါရီအားလုံးကိုဖန်တီးခဲ့တာလို့သူကပြောပါတယ်နောက်15နှစ်အနည်း20လောက်ဆက်ပြီးတော့လဲအခုလိုစွန့်ပစ်တန်တိုတန်စားတွေကိုတုံးပြီး
ထူးထူးဆန်းဆန်းအယုတ်တွေကိုဖန်တီးခြင်းတယ်လို့ပြောပါတယ်။ကမ္ဘာလက်ခီးတယ်တွေအသွားများတဲ့နေရာနဲ့ဝေးပင်မဲ့လဲဒီနေရာလေးကတစ်နှစ်ကိုဧည့်သည်3000ကျော်လောက်ဆွဲဆောင်နေတာဖြစ်ပါတယ်။လာလေတဲ့ဧည့်သည်တဦးကတော့သူငင်ငယ်ကပုံမြင်တဲ့ကအယုတ်တွေကိုပြန်တွေ့နေရတယ်လို့ပဲလို့ပြောပါတယ်ခင်ဗျာ
။ Artificial Intelligence ဒီယူနိုင်စွမ်းရှိတဲ့ AI နည်းပညာဖြစ်စားလာတဲ့အမျှတရုတ်နိုင်ငံမှာစုဦးတီထွင်သူတချို့ကဒီနည်းပညာကိုလိန်ဆက်ဆံဖို့သုံးလက်အယုံနဲ့ပေါင်းစပ်ဖို့လှုံ့ဆော်နေပါတယ်။တရုတ်နိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်မှာအခြေစိုက်တဲ့ WM.အယုတ်ထုတ်တဲ့တရုတ်ကုမ္ပဏီဟာအကြီးဆုံးကုမ္ပဏီတစ်ခုဖြစ်ပြီးတော့ဒီကုမ္ပဏီဟာ2016ခုနှစ်လောက်ကစပြီးတော့ရိုးရိုးသားမန်စကားပြောလို့ရတဲ့အယုတ်ကနေမျက်လုံးလက်မောင်းနဲ့ခန္ဓာကိုယ်လှုပ်ရှားနိုင်တဲ့အယုတ်တွေကိုပြောင်းလဲပြီးတော့ထုတ်လုပ်လာတာပါအခုချိန်မှာတော့အခြေခံအဆင့်တာမန်အမေးဖြေတွေကိုပဲလုံနိုင်ပြီးတော့စကားအပြန်အလှန်အကြကြီးမပြောနိုင်သေးပါဘူးအခုလိုအယုတ်တွေမှာသုံးဖို့ AI နည်းပညာကိုဖွံ့ဖြိုးအောင်လုပ်ဖို့နည်းပညာကုမ္ပဏီတွေကစိတ်ဝင်စားမှုနည်းသေးတဲ့အတွက်ဖွံ့ဖြိုးမှုကလည်းတိတ်ပြီးတော့မရှိသေးဘူးလို့တရုတ်ကုမ္ပဏီကဝန်ခံပါတယ်ဒီကိုယ်ရင်းနဲ့အမျိုးသားအများစုကိုရည်ရွယ်တဲ့အတွက်ဒီအယုတ်တွေဟာအမျိုးသမီးအယုတ်တွေအများစုဖြစ်ပြီးတော့လင်းတူစိတ်ဝင်စားသူတွေအတွက်အမျိုးသားအယုတ်တွေကိုလည်းထုတ်လုပ်ပါတယ်ဒေတာအချက်အလက်သုတေသနလုပ်တဲ့အဖွဲ့တစ်ခု JD.com အဆိုအရဆိုရင်တော့2020ခုနှစ်ကြာရင်တရုတ်နိုင်ငံအတွက်အခုလိုလိမ်ပိုင်းဆိုင်ရာရောင်းကုန်ပစ္စည်းဈေးကွက်ဟာဒေါ်လာ9ဘီလီယံလောက်ထိရှိမယ်လို့ခန့်မှန်းထားပါတယ်ရှင
်ကိုငင်းငင်းနဲ့မိတ်တန်စင်တို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆံပြသတင်းများစီစဉ်ကိုနားဆင်ကြရတာပါ VOA ကနေမနေ့ပြန်တနင်္လာမနေ့ခင်းထုတ်လွှင့်မဲ့မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်မနေ့ခင်းစီစဉ်တွေမှာတော့မြန်မာအရေးဆွေးနွေးကန်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့မြန်မာပြည်မှပေးစာများကဏ္ဍအပြင်ကဘာတလွားထူးခြားဆံပြသတင်းများစတဲ့အစီအစဉ်တွေကိုတစ်လှည့်ပြန်လည်ထုတ်လွှင့်ပေးမှာပါရှင်အခုတော့ကြည်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ကမ္ဘောဒီးယားနိုင်ငံမှာခမာနီအစိုးရဖြုတ်ချပြီးနောက်ပိုင်း6ချိန်မြောက်ကျင်းပတဲ့ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာပြည်သူတွေမဲပေးခဲ့ကြပါတယ်ရွှေကောက်ပွဲလုပ်ငန်းစဉ်တခြားလုံးမှာတော့အခွင့်အရေးမမျှတမှုတွေအကြီးအကျယ်ရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတခုတည်းသောအလားအလာရှိတဲ့အတိုက်အခံ CNRP ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုဖျက်သိမ်းလိုက်ပြီးနောက်မှာတော့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကထောက်ခံမဲ့အပြတ်အသတ်နဲ့အနိုင်ရဖို့တေချာနေပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းမှာပြင်းအား 6.4 မဂ်ဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်14ရောက်ထက်မနည်းသေဆုံးပြီး162ဦးဒဏ်ရာရပါတယ်။ငလင်ကြောင့်အင်ဂျီထောက်နဲ့ချီထိခိုက်ပျက်စီးခဲ့ပြီးအရှိလွန်ဘော့ခရိုင်ကတော့ငလင်တပ်အပြစ်ထံဆုံးခံခဲ့ရတာဖြစ်ပါတယ်။သတင်းတစ်ခုမှာတော့အဲ့ဒီဒေသမှာအင်ဂျီ1000ကျော်ထိခိုက်သွားတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံတဝက်ရေကြီးရေလျှံမှုကြောင့်သေဆုံးသူအနည်းဆုံး5ဦးရှိပြီးတောင်းနဲ့ချီရေဘေးရှောင်နေရာကြောင့်အစိုးရတာဝန်ရှိသူတဦးကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်။နိုင်ငံတော်ရေကြီးရေရှမ်းမှုတန်ခရသူပေါင်း 9,400 ကျော်ရှိတယ်လို့လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနတာဝန်ရှိသူကပြောဆိုရာဖြစ်ပါတယ်။သေဆုံးသူ9ဦးရှိကြောင်းအတည်ပြုထားပြီးသေဆုံးသူအရေအတွက်တိုးလာနိုင်သေးကြောင်းလည်းပြောဆိုပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.